မင်္ဂလာနေ့ညီမတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ28ရက်ကြာသပတေးညနေခင်း VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American Thermometer နဲ့ Trend နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ဒုတိယတစ်ကြိမ်တည်တည်ထွတ်ဆုံမှာသဘောတူညီချက်တစုံတရာမရပဲဒီနေ့ပဲဆုံးသက်သွားပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားဒီနေ့လည်းပြစ်ခတ်မှုတချို့ဖြစ်ခဲ့ပြီးပါကစ္စတန်နိုင်ငံကလေပိုင်နက်ကိုပိတ်လိုက်တဲ့အတွက်ထောင်နဲ့ချီခီးတွေလည်းတောင်းတင်နေကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေမှာတော့ Vietnam နိုင်ငံ Hanoi မြို့တော်မှာဒီကနေ့လှုပ်တဲ့ American မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးအစည်းအဝေးဟာရလဒ်တစ်ခုခုထွက်မလာဘဲနဲ့အဆုံးသတ်သွားခဲ့ပါတယ်
။ Basically they wanted the sanctions lifted in their entirety and we couldn't do that.
သမရထရန့်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလာနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်ကိုင်နေထိုင်သူတွေနဲ့ရာဇဝတ်မှုနဲ့ဆက်နွယ်ဖမ်းဆီးခံရသူပေါင်းဟာနှစ်နှစ်အတွင်းမှာ2,000+နီးပါးရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံအောင်မှာအမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေဖယ်ရှားရေးသဘောထားကွဲလွန်မှုတွေကြောင့်သဘောတူညီချက်တစုံတရာမရရှိပဲဆွေးနွေးပွဲဒီနေ့ပဲအဆုံးသတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ
် Basically they wanted the sanctions lifted in their entirety and we couldn't do that
တကယ်ရည်ရွယ်ထားတဲ့အားလုံးကိုမြောက်ကိုရီးယားဘက်ကရုပ်သိမ်းဖို့လိုလားနေပေမဲ့အမေရိကန်ဘက်ကလုံးလို့မရနိုင်တဲ့အကြောင်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုလိုက်တာပါမြောက်ကိုရီးယားရဲ့ရုံပြောင်းနျူကလ িয়ার ဆက်ရုံဖြစ်သိမ်းရေးဆွေးနွေးခဲ့တယ်လို့မစ်ဆိုင်းတုံးနေတဲ့နျူကလ িয়ার နဲ့စမ်းသပ်မှုတွေကိုလည်းရည်ဆိုင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ဘက်ကကတိပြုခဲ့တဲ့အကြောင်းလည်းပြောဆိုသွားပါတယ်ဒီကနေ့ထိပ်သီးဆွေးနွေးမှုတွေကိုတော့စီစဉ်ထားတဲ့အချိန်ဆောအဆုံးသတ်ခဲ့တယ်လို့နေ့လယ်တာစာဝန်နဲ့သဘောတူညီချက်လက်မှတ်ရေးထိုးမဲ့အစီအစဉ်တွေကိုလည်းဖြစ်ခဲ့ရတာပါအနောက်မြို့တော်ကဆွေးနွေးပွဲဟာအကျိုးရှိခဲ့တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တယ်လို့မြောက်ကိုရီးယားမှာနျူကလ িয়ার နဲ့ကင်းစင်ရေးနောက်ဆုံးတစ်နေ့မှာသဘောတူညီချက်ရမယ်လို့ယူဆတဲ့အကြောင်းလည်းပြောဆိုသွားပါတယ်ဒါပေမဲ့လည်းတတိယတစ်ချိန်ဆွေးနွေးပွဲအတွက်မစီစဉ်ရသေးဘူးလို့လည်းဆိုပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကတော့နှစ်နိုင်ငံကြားဆွေးနွေးမှုတွေမကြာခင်ပြန်ဆက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုကြတာပါဒီနေ့ဆိုရင်မှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နှစ်နိုင်ငံခေါင်းဆောင်တွေအကောင်းမြင်သဘောထားတွေပြောဆိုခဲ့ကြတယ်လို့ဘယ်တော့မှမနဲ့မတူအောင်မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းနေတဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်
အမေရိကန်နိုင်ငံသားအော်တိုဝမ်ဘီယာနောက်ပိုင်းသေဆုံးသွားရောက်တဲ့အထိမြောက်ကိုရီးယားအချင်းထောင်ထဲမှာနှိပ်စက်ခံခဲ့ရတာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်မသိဘူးဆိုတာကိုသူယုံကြည်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဟနွိုင်းမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာ2019ခုနှစ်ကအော်တိုဝမ်ဘီယာသေဆုံးခဲ့တဲ့ကိစ္စကိုကင်ဂျွန်အန်ကိုမေးသလားဆိုတဲ့သတင်းတောက်ရဲ့အမေးကိုသမ္မတကဒီလောက်အခြေအနေဆူဆူဝါးဝါးဖြစ်လောက်အောင်လို့ကင်ဂျွန်အန်ကခွင့်ပြုလိုက်မယ်လို့သူမယုံကြည်တဲ့အကြောင်းဖြေကြားခဲ့ပါတယ်။ဒီကိစ္စအတွက်တော်တော်လေးစိတ်မကောင်းဖြစ်ရတယ်လို့ကင်ဂျွန်အန်ကသူ့ကိုပြောတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။ Virginia ပြည်နယ်ကအသက်22နှစ်အရွယ်ចောင်းသားအော်တိုဝမ်ဘီယက်ဟာမြောက်ကိုရီးယားကိုခရီးသွားအဖွဲ့နဲ့တွားလေစဉ်မှဒီဝါဒဖြန့်ပိုစတာတစ်ခုကိုခိုးယူတယ်လို့ဆိုပြီး2016မတ်လမှာအလုတ်ကျန်းနဲ့1015နှစ်ချခံခဲ့ရပါတယ်2019ဇွန်လမှာတော့တတိမေမျောရက်နဲ့အမေရိကန်ကိုပြန်ရောက်လာပြီးတဲ့နောက်ပိုင်းတည်ဆုံသွားတာဖြစ်ပါတယ်သူတည်ဆုံမှုအတွက်မြောက်ကိုရီးယားအစိုးရကရောဂျီဒေါ်လာတန်900ကျော်ပေးဖို့အမေရိကန်တရားသူကြီးတယောက်ကပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်ချပါတယ်။ဝမ်ဘီယားကိုရည်ရွယ်ချက်ရှိရှိနဲ့မြောက်ကိုရီးယားအစိုးရကရိုက်နှိုက်ခဲ့တယ်လို့ဆိုပြီးသူ့မိဘတွေကတရားစွဲခဲ့တာဖြစ်ပါတယ်
။ American Thermometer နဲ့ Trend ရဲ့စီးပွားရေးနိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရှင်းနေအောင်မက်ကေကိုရင်မနေ့တုန်းကနိုင်ပိုင်းများစွာထွက်ဆိုခဲ့ပြီးတဲ့နောက်ဒီနေ့နောက်တစ်ချိန်ထပ်မံထွက်ဆိုမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှထွက်ဆိုခဲ့သလိုပဲဒီနေ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှလည်းတကားပိတ်ကြေညာသွားမှာပါ။မနေ့တုန်းကအောက်လွှတ်တော်မှာထွက်ဆိုရမှာတော့သမ္မတထရန့်ဟာလူမျိုးရေးခွဲခြားသူလူလိန်လူညာဖြစ်ပြောဆိုချက်တွေဟာမှန်မှန်ကန်တဲ့အကြောင်းနဲ့အကြီးအကျယ်လိန်လည်ခဲ့တဲ့အကြောင်းသမ္မတကတုံ့ပြန်ပြောဆိုထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာသူ့ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ပတ်သက်ခဲ့တာမရှိတဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ထိပ်သီးတွေ့ဆုံပြီးဗီယက်နမ်နိုင်ငံကသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကထပ်မံငင်းဆန်သွားတာပါ။ ကနေ့ကအဲ့လိုတော့စီရင်ထင်းသိမ်းကော်မတီရှိမှတွက်ဆွေရမှာတော့ရုရှားနဲ့ဆက်နွယ်ထောက်ထားခက်ခဲခဲမမမရှိပေမဲ့တန်တရားဖြစ်မိတဲ့အကြောင်းရှင်းနေအောင်ကိုရင်ကပြောဆိုခဲ့တာပါ2016သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်ခဲ့တဲ့သမ္မတလောင်းဟီလာရီကလင်တန်အထင်အရှားမဲ့ဒီမိုကရက်တစ်အမျိုးသားကော်မတီရဲ့အီးမေးလ်တွေကိုရုရှားကဖောက်ထွင်းခိုးယူပြီးအင်တာနက်မှာဖောက်မချခင် WikiLeaks website ထူထောင်သူ Julian Assange နဲ့ Trump ရဲ့ CIA အဖွဲ့ကြံပေး Roger Stone တို့အဆက်အသွယ်ရှိခဲ့တာကိုသမ္မတ Trump သိရှိထားခဲ့တဲ့အကြောင်းလဲရှင်းနေအောင်ကိုရင်ကလွှတ်တော်မှာထွက်ဆိုခဲ့တာဖြစ်ပါတယ်ရုရှားအစိုးရနဲ့ပတ်သက်နေတဲ့ရုရှားရှင်းနေတယောက်နဲ့ Trump ရဲ့ CIA အဖွဲ့ GN တာဝန်ရှိသူတွေကြားနယူးယောက်မြို့က Trump တာဝန်မှာ2016ခုနှစ်ကတွစ်ဆုံခဲ့တဲ့ကိစ္စဖြစ်နိုင်တယ်လို့ယူဆရတဲ့အကြောင်းအရာတွေကိုသမ္မတထရန့်နဲ့တားပြစ်သူဒေါ်နယ်ထရန့်ဂျူနီယာတို့ပြောဆိုခဲ့ကြတာကိုကိုယ်တိုင်ကြားသိခဲ့ရကြောင်းလည်းလွှတ်တော်မှာထွက်ဆိုခဲ့တာပါ
အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆွေးနွေးမှုကနေသဘောတူညီချက်ရဖို့မနည်းသေးဘူးလို့အမေရိကန်ကုန်သွယ်ရေးဆိုင်ရာထိပ်တန်းတာဝန်ရှိသူကပြောပါတယ်အပိသက်သဘောတူနိုင်ဖို့အများကြီးလိုနေသေးတယ်လို့ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရောဘတ်လိုက်တန်စာကလွှတ်တော်ကြားနာပွဲတစ်ခုမှာပြောခဲ့တာပါဝါရှင်တန်မြို့တော်နဲ့ဘေဂျင်းမြို့တော်တွေမှာလုပ်ခဲ့တဲ့ဆွေးနွေးမှုတွေကတိုးတက်မှုရှိတယ်လို့လည်းသူကဆိုပါတယ်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်တည်ရဖို့နှစ်ဖက်တာဝန်ရှိသူတွေဆွေးနွေးညီနိုင်နေကြတာလနဲ့ချီကြားနေပါပြီ။နှစ်နိုင်ငံအပြန်အလှန်သွင်းကုန်ခွန်တွေတိုးမြင့်ကောက်ခံတာကိုစိုင်းထားတဲ့ရက်ပေါင်း90အတွင်းမှာသဘောတူညီမှုရဖို့ကြိုးပမ်းနေကြတာပါ။ဒီကနေ့ February 28ရက်ကတော့ရက်90ပြည့်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဆွေးနွေးမှုတွေတိုးတက်မှုရှိတဲ့အတွက်မတ်လ10ရက်နေ့ကစပြီးတော့ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးကောက်မှာကိုနောက်ဆုတ်ထားမယ်လို့တနင်္ဂနွေနေ့ကပဲပြောကြားခဲ့တာပါ။အမေရိကန်ကသွင်းကုန်ခွန်တိုးမှာကြောင့်စီးပွားရေးအကျပ်တွေစီးပွားကျနေတဲ့တရုတ်နဲ့သဘောတူညီချက်ရဖို့အခြေအနေကောင်းတယ်လို့ဒီကနေ့ဟန်နွိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်တရုတ်စီးပွားရေးကျနေတာကိုမလိုလားပေမဲ့တရုတ်ဘက်ကကုန်သွယ်ရေးအသာရနေတာကိုဖြည့်ရှင်းဖို့လိုတယ်လို့သမ္မတကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလအထိအမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ဘက်ကဒေါ်လာ382ဘီလီယံအသာရနေတယ်လို့အမေရိကန်ရဲ့နောက်ဆုံးကိန်းဂဏန်းတွေမှာဖော်ပြပါတယ်
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တင်မာမှုတွေကြီးထွားနေတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားဒီနေ့မှလည်းလက်နက်ကန်ပြပကတ်တွေဆက်လက်ဖြစ်ပွားနေပြီးပါကစ္စတန်နိုင်ငံကလေပိုင်နက်ကိုပိတ်လိုက်တဲ့အတွက်ထောင်နဲ့ချီရဲ့ခီးတွေလည်းတောင့်တနေပါတယ်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့နှစ်နိုင်ငံနယ်စပ်ကြားပိုင်ဆိုင်မှုတွေညှင်းပွားနေတဲ့ကရှမီးယားဒေသမှာဒီကနေ့လည်းအပြန်အလှန်ပြစ်ခတ်မှုတချို့ဖြစ်ခဲ့ပေမဲ့ထိခိုက်တိုက်ဆုံမှုတွေနေတော့မကြားသေးပါဘူးပါကစ္စတန်ပိုင်းကရှမီးယားဒေသထဲဝင်လာတယ်လို့ဆိုတဲ့အိန္ဒိယစစ်လေယာဉ်နှစ်စင်းကိုပြစ်ချခဲ့ပြီးလေယာဉ်မှုတစ်ယောက်ကိုဖမ်းဆီးမိခဲ့ကြောင်းကြေညာခဲ့ပြီးတဲ့နောက်မနေ့တုန်းကပဲအရက်ဖက်လေကြောင်းပြန်ဆန်းမှုတွေကိုပါကစ္စတန်နိုင်ငံကပိတ်ထားလိုက်တာပါအိန္ဒိယနိုင်ငံကလည်းပါကစ္စတန်နိုင်ငံကတိုက်လေယာဉ်နှစ်စင်းကိုပြစ်ချခဲ့တဲ့အကြောင်းပြောဆိုထားပေမဲ့ပါကစ္စတန်ဘက်ကတော့မမှန်ကန်ကြောင်းညင်းဆန်ထားပါတယ်ပါကစ္စတန်ကလေပိုင်နက်ကိုပိတ်လိုက်တာကြောင့်ထိုင်းလေကြောင်းလိုင်းရဲ့ဘန်ကောက်မြို့ကနေဥရောပမြို့ကြီးတွေစီသွားမဲ့ခီးစင်တွေဖြစ်လိုက်ရတဲ့အတွက်လည်းခီးစင် 5,000 လောက်တခြားနည်းနဲ့ခီးစက်နိုင်မှုကြိုးပမ်းနေကြပါတယ်နောက်ပိုင်းမှာတော့ထိုင်းလေကြောင်းလိုင်းကိုတရုတ်နိုင်ငံကလေပိုင်နက်ကိုအသုံးပြုခွင့်ပေးခဲ့တာပါစင်ကူနဲ့ပရိရှားလေကြောင်းလိုင်းတွေအပါအဝင်လေကြောင်းလိုင်းတော်တော်များများလည်းပါကစ္စတန်လေပိုင်နက်ကိုရှောင်ရှားပြီးပြန်တန်းနိုင်မှုစီစဉ်ခဲ့ရပါတယ်အိန္ဒိယပိုင်းကရှမီးယားဒေသမှာစစ်သွေးကြွတွေရဲ့အသေးခံတက်ခတ်မှုကြောင့်အိန္ဒိယပြည်သူစစ်40လောက်သေဆုံးခဲ့ရပြီးတော့နှစ်နိုင်ငံကြားစစ်ဖြစ်လို့နေနေအခြေအနေကိုရောက်နေခဲ့တာပါအိန္ဒိယနိုင်ငံကတော့အသေးခံတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားတဲ့ဂျက်ရှိမိုဟာမက်စစ်သွေးကြွအုပ်စုကိုပါကစ္စတန်နိုင်ငံကလက်ခံထားတယ်လို့ဆွဆွဲထားပါတယ်
အမေရိကန်အစိုးရနဲ့အာဖဂန်နစ္စတန်ကတာလီဘန်ကိုယ်စားလှယ်တွေကြားကတ္တာနိုင်ငံမှာနှစ်ရက်ဆွေးနွေးခဲ့ပြီးတဲ့နောက်စနေနေ့မှာဆွေးနွေးပွဲကိုပြန်ဆက်မှာဖြစ်ပါတယ်ဆွေးနွေးပွဲခဏဆိုင်းထားချိန်မှာနှစ်ဖက်လုံးကကြွမ်းကျင်သူတွေအနေနဲ့အာဖဂန်နစ္စတန်ကနေအမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်တွေလုံးဝရုပ်သိမ်းသွားရေးနဲ့ဆိုင်တဲ့ကိစ္စတွေကိုအဓိကအာရုံစိုက်စဉ်းစားကြမှာဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြောပါတယ်အမေရိကန်ကိုယ်စားလှယ်တွေနဲ့ဆွေးနွေးမှုဟာကောင်းမွန်ပြီးတော့မှန်ကန်တဲ့လမ်းကိုဦးတည်နေတယ်လို့ပြောခွင့်ရသူဆူဟီလ်ရှာဟင်းကပြောပါတယ် အာဖဂန်မြေပေါ်ကနေနိုင်ငံခြားတပ်တွေအားလုံးရုတ်သိမ်းသွားရေးကိုတာလီဘန်ဘက်ကအဓိကထားတယ်လို့အမေရိကန်ဘက်ကအဓိကထားဆွေးနွေးတာကအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေအပေါ်တိုက်ခိုက်နေသူတွေအာဖဂန်နစ္စတန်မြေပေါ်မှာမရှိစေရေးဖြစ်တယ်လို့သူကပြောပါတယ်။အာဖဂန်ပြည်တွင်းကသူတွေသာပါတဲ့ရေရှည်ခန်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖြစ်လာဖို့ရည်ရွယ်ပြီးအမေရိကန်အစိုးရကတာလီဘန်တွေနဲ့ဓာတ်ရိုက်ဆွေးနွေးမှုတွေကိုပြီးခဲ့တဲ့နှစ်မှာစတင်ခဲ့တာပါ။အခုလုပ်နေတဲ့ဆွေးနွေးပွဲကတော့၅ချိန်မြောက်ဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းပဋိပက္ခကြောင့်သေဆုံးသူ4000နီးပါးရှိတယ်လို့ကုလသမဂ္ဂကတော့အခုသတင်းပတ်အစောပိုင်းကပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုတို့ဆွေးနွေးစကားပြောကြဖို့ဗင်နီဇွဲလားနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။နိုင်ငံခေါင်းဆောင်တွေကဆွေးနွေးပြောဆိုကြဖို့ထက်သွင်းပြောကြခဲ့တဲ့ဗင်နီဇွဲလားနိုင်ငံခြားရေးဝန်ကြီးရဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမိန့်ခွန်းကိုတော့တောင်အမေရိကန်နဲ့ဥရောပနိုင်ငံတော်များကကန့်ကွက်တဲ့အနေနဲ့နားမထောင်ဘဲထွက်ခွာသွားခဲ့ကြတာပါ။ဗင်နီဇွဲလားနိုင်ငံခြားရေးဝန်ကြီးကတော့နိုင်ငံခေါင်းဆောင်တွေဆွေးနွေးပြီးဘုံသဘောတူညီမဲ့ကိစ္စတွေကိုရှာဖွေကြဖို့သဘောထားကွဲပြားမှုတွေကိုညှိနှိုင်းဖို့ကြိုးစားမယ်ဆိုရင်ဖြစ်နိုင်တဲ့အကြောင်းတိုက်တွန်းတော့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာရှိနေကြတဲ့အမျိုးသားအမျိုးသမီးတွေအားလုံးနဲ့ဆွေးနွေးဖြေရှာကြဖို့တိုက်တွန်းနေတာပါ။ဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတဖြစ်ပြီးခဲ့တဲ့ဇန်နဝါရီလထဲမှာပဲကြေညာခဲ့တဲ့အတိုက်ခံခေါင်းဆောင်လွှတ်တော်ဥက္ကဋ္ဌဟွမ်ကွာရီတို့ကိုအားပေးထောက်ခံကြောင်းကြေညာခဲ့တဲ့နိုင်ငံတွေထဲမှာတော့အမေရိကန်ဟာပထမဆုံးလည်းဖြစ်ပါတယ်။စီးပွားရေးပြဿနာတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံကိုထိန်းချုပ်နိုင်ရေးလက်ရှိသမ္မတမာဒူရိုနဲ့ယာယီသမ္မတကြေညာထားတဲ့ကွာရီတို့ကြားအာဏာလွန်ဆွဲနေကြတာပါ
။လူတွေနှစ်နှစ်ချိုက်ချိုက်အိပ်ပျော်နေတဲ့အချိန်မှာဘာသာစကားအသစ်ကိုတင်ယူနိုင်တယ်ဆိုတာကိုဆွစ်ဇာလန်နိုင်ငံဘန်မြို့တော်ကသုတေသီတွေတွေ့ရှိခဲ့ပါတယ်။လူတွေအိပ်ပျော်နေတဲ့အခါအုံနောက်အလုတ်လုတ်တဲ့အချိန်နဲ့အလုတ်မလုတ်တဲ့အချိန်တစ်လဲစီရှိနေတာကိုအခြေခံပြီးတော့ဘန်တက္ကသိုလ်သုတေသီတွေကဂျာမန်ဘာသာစကားပြောတဲ့အမျိုးသမီးနဲ့အမျိုးသားတွေကိုလေ့လာခဲ့တာပါနှစ်နှစ်ချိုက်ချိုက်အိပ်ပျော်နေချိန်မှာဘာသာစကားအသစ်ကိုအုံနောက်ကအမှတ်နိုင်ဆုံးဖြစ်တာတွေ့ရှိခဲ့ပါတယ်လေ့လာမှုမှာပါဝင်သူတွေအိပ်ပျော်နေချိန်မှာဂျာမန်စကားတစ်ခုနဲ့ဖန်တီးထားတဲ့ဘာသာစကားတစ်ခုကိုနားထောင်စေပါတယ်အဲ့ဒီမတူတဲ့စကားလုံးနှလုံးကိုဒီအရှိန်နောက်ပြောင်းပြီးတော့၄ချိန်စီဖွင့်ပြခဲ့တာပါသူတို့နိုးလာတဲ့အခါမှာတော့အဲ့ဒီဖန်တီးထားတဲ့ဘာသာစကားကိုအကြားနဲ့ရောအမြင်နဲ့ပါပြပြီးတော့ပြန်ပြီးတဲ့အခါမှာအများစုကအပြေမှန်ကိုဖြေနိုင်ကြတာကိုလေ့လာတွေးရှိရပါတယ်နှစ်နှစ်ချိုက်ချိုက်အိပ်ပျော်တဲ့အချိန်မှာဘာသာစကားနှစ်ခုကိုတွဲပြီးအမှတ်နိုင်ဆုံးဖြစ်တယ်လို့သုတေသီတွေကပြောပါတယ်နောက်ထပ်လေ့လာမှုတွေလုပ်ဖို့လိုသေးတယ်လို့သုတေသီတွေကပြောပေမဲ့သူတို့လေ့လာတွေးရှိတဲ့အရာလူတွေဟာအသိစိတ်ရှိနေချိန်မှာရောတည်လိနေတဲ့အချိန်မှာပါစကားလုံးသစ်တွေကိုမှတ်ယူနိုင်တဲ့ဆိုတဲ့အထောက်အထားသစ်တွေတွေးရှိခဲ့ပါတယ်
ဒီနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲထားရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဒုတိယအကြိမ်ထိပ်သီးအစည်းအဝေးဟာသဘောတူညီချက်တစ်ခုခုမရဘဲနဲ့အဆုံးသတ်သွားပါပြီ။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေအားလုံးကိုရုပ်သိမ်းပေးဖို့ Kim Jong Un ဘက်ကတောင်းဆိုပေမဲ့ Nuclear အစီအစဉ်နဲ့ပတ်သက်လို့ American ဘက်ကလူချင်းတလောက်ဖျက်သိမ်းပေးဖို့သဘောမတူခဲ့ဘူးလို့သမ္မတ Trump ကပြောပါတယ်။ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဗီယက်နမ်နိုင်ငံဟနွိုင်းမြို့တွင်မှဒီကနေ့လုတ်တဲ့အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးအစည်းအဝေးဟာရလဒ်တစ်ခုခုထွက်မလာဘဲနဲ့အဆုံးသတ်သွားတာပါဆွေးနွေးပွဲတွင်အဓိကပြောဆိုခဲ့ကြရတာကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့နိုင်ငံတကာဒဏ်ခတ်အရေးယူမှုတွေကိစ္စပဲဖြစ်ပြီးအဲ့ဒီအပေါ်နှစ်ဖက်သဘောတူညီချက်မရခဲ့တာဖြစ်တယ်လို့မျှော်လင့်ထားတဲ့ဆော့ပြီးအစည်းအဝေးအဆုံးသတ်သွားပြီးတဲ့နောက်လုတ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတ Trump ကပြောသွားပါတယ
် Basically they wanted the sanctions lifted in their entirety.And we couldn't do that.
အခြေခံအပြင်တန်ခတ်ရည်ရွယ်မှုတွေအားလုံးကိုယူသိမ်းဖို့သူတို့ကလူချင်းပြေးကျွန်တော်တို့ကအဲ့ဒါကိုမလုပ်နိုင်ပါဘူးကျွန်တော်တို့ဖြစ်ချင်သလောက်နျူကလ িয়ার စီစဉ်အစိပ်ပိုင်းကြီးတစ်ခုကိုဖျက်သိမ်းပေးဖို့သူတို့ဆန္ဒရှိပါတယ်ဒါပေမဲ့အဲ့ဒီအတွက်တော့တန်ခတ်ရည်ရွယ်မှုအားလုံးကိုယူသိမ်းမပေးနိုင်ပါဘူးဆိုတော့ကျွန်တော်တို့ဆက်ပြီးပြောဆိုလုပ်ကိုင်သွားမှာပါဒါပေမဲ့လက်ရှိမှာတော့အစည်းအဝေးကိုကျွန်တော်တို့အဆုံးသတ်လိုက်ရပါပြီ
အစည်းအဝေးကအောင်မြင်မှုမရဘဲအဆုံးသတ်သွားပြီမလဲခင်ဂျွန်ဝန်အပေါ်သူယုံကြည်မှုရှိတယ်လို့သမ္မတ Trump ကဆိုပြီးနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့သူ့ပြောစကားအပေါ်လက်ခံမှာဖြစ်တယ်လို့လည်းဆိုပါတယ်။ချမှတ်ထားတဲ့ဒဏ်ခတ်ရည်ယူမှုတွေကဆက်ရှိနေမှာဖြစ်တယ်လို့မိတ်ဆွေကောင်းတွေအဖြစ်လည်းဆက်ရှိသွားမယ်လို့သမ္မတ Trump ကပြောပါတယ်
။ They're in place you know I was watching as a lot of you folks over the weeks have said oh we've given up we haven't given up anything
ရည်ယူမှုတွေဆက်ရှိနေသေးပါကျွန်တော်တို့ဘက်ကအားလုံးကိုရှော့ပေးလိုက်ပြီလို့ခင်ဗျားတို့တွေပြောကြတာကိုကျွန်တော်တွေ့ပါတယ်ကျွန်တော်တို့ဘာမှရှော့ပေးမထားပါဘူးဥပမာလင်းလင်းပြောရရင်ဥက္ကဋ္ဌဂျေကင်နဲ့ရော မြောက်ကိုရီးယားနဲ့ပါမိတ်ဆွေကောင်းတွေအဖြစ်ဆက်ရှိသွားမယ်လို့ကျွန်တော်ယူဆပါတယ်။သူတို့မှာကြီးမားတဲ့အလားအလာရှိတယ်လို့ကျွန်တော်ယူဆပါတယ်။မယုံကြည်နိုင်လောက်တဲ့အလားအလာတွေရှိတယ်ဆိုတာလူတိုင်းကိုကျွန်တော်ပြောပါတယ်။ဒါပေမဲ့ဆက်ကြည့်သွားမှာပါ။တန်ခတ်ရေးယူမှုတွေကအဓိကအကြောင်းပါပဲ။တန်ခတ်ရေးယူမှုရုပ်သိမ်းမှုသူတို့ကလိုလားပေမဲ့ကျွန်တော်လူချင်းတဲ့ဘိုင်းကိုတော့သူတို့ကလုံမပေးချင်ပါဘူး။သူတို့လုံပေးချင်တဲ့ဘိုင်းတွေရှိပေမဲ့ကျွန်တော်လူချင်တာတော့မဟုတ်ပါဘူး။
စွန်နူဘကအစမပြေပေမဲ့လေနျူကလ িয়ার နဲ့ဒုံးကျည်ဆန်သက်တာတွေကိုရပ်ဆိုင်ထားမယ်ဆိုတာခင်ကသူ့ကိုအာမခံပြောဆိုခဲ့တယ်လို့သမ္မတထရမ်ကပြောပါတယ်။နျူကလ িয়ার ကင်းရှင်းရေးအတွက်နှစ်ဖက်စလုံးကဆန္ဒရှိကြပေမဲ့အမြင်မတူကြတာကြောင့်သဘောတူညီချက်မရလိုက်တဲ့သဘောမျိုးလေသမ္မတထရမ်ကပြောပါတယ
်။ He has a certain vision and it's not exactly our vision but it's a lot closer than it was a year ago.
သူမှအမြင်တစ်ခုရှိပြီးအဲ့ဒါကကျွန်တော်တို့မြင်တာနဲ့ထပ်တူမကြပါဘူး။ဒါပေမဲ့လွန်ခဲ့တဲ့တစ်နှစ်ကတည်းကစာရင်တော့အများကြီးနှီးစပ်လာပါလေ။အစိုးမှတော့ကျွန်တော်တို့အမြင်တူသွားကြမယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လည်းလက်ရှိခီးစဉ်အတွက်ကတော့ဆွေးနွေးပွဲဆုံးသတ်လိုက်ဖို့ကျွန်တော်ဆုံးဖြတ်ပါတယ်။ဘာဖြစ်လာမယ်ဆိုတာတော့ဆက်ကြည့်သွားကြရမှာပါ။အ
ဲ့ဒီအချိန်ဒီအောက်မှာပဲထိပ်သီးအစည်းအဝေးဟာတိတ်ကိုကောင်းမွန်ပြီးအပြုသဘောဆောင်တယ်လို့သမ္မတအင်ဂျီတော်ကပြောပါတယ်။ထိုနိုင်ငံသားဆွေးနွေးပြောဆိုတာတွေဆက်လုပ်သွားမယ်ဆိုတာသမ္မတထရမ်ကအခိုင်အမာပြောပေမဲ့ခေါင်းဆောင်နှစ်ဦးကြားတတိယထိပ်သီးအစည်းအဝေးရှိလာအောင်မလားဆိုတာကိုတော့ကတိကဝတ်ပြုမပြောပါဘူးခေါင်းဆောင်နှစ်ဦးပူးတွဲပြီးအစောပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ခင်ဂျွန်ဝန်းကသူ့အနေနဲ့နျူကလ িয়ার ကင်းရှင်းအောင်လုပ်ဖို့စံထားမရှိဘူးဆိုရင်ဒီနေရာမှာအခုရောက်နေမှာမဟုတ်ဘူးလို့သတင်းတော့တွေကိုပြောထားပါတယ်ခင်မြဲအဲ့ဒီအဖြေပေါ်သမ္မတထရမ်ကဒါဟာအဖြေကောင်းတစ်ခုပါပဲကြားဘူးသမျှထဲမှာအကောင်းဆုံးအဖြေဖြစ်ပါလိမ့်မယ်ဆိုပြီးသတင်းတော့တွေကိုပြောသွားပါသေးတယ်ဒါအပြင်ပြည်ထောင်စုတော်မှာအမေရိကန်ရဲ့ဆက်ဆံရေးယုံတယုံဖွင့်ဖို့အလားလာနဲ့ပတ်သက်ပြီးသတင်းတော်တူကမေးတဲ့အပေါ်မှာသမ္မတထရမ်ကစိတ်ဝင်စားစရာမေးခွန်းတစ်ခုပဲလို့ဆိုပြီးအဖြေကိုကြားကျင်တဲ့အကြောင်းပြောပါတယ်။အဲဒါနဲ့ပတ်သက်လို့ကင်ဂျွန်ဝန်းကစူးစမ်းဖို့ကောင်းတဲ့ကိစ္စတစ်ခုဖြစ်မယ်လို့ထင်ကြောင်းဖြေသွားပါတယ်ခင်ဗျာ
။ကိုကျကျော်သိန်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ယာနဲ့ချီတဲ့စစ်ရှောင်းတွေတီဘောမြို့ကိုတင်းရှောင်နေရပါတယ်။လက်ရှိတိုက်ပွဲတွေကတီဘောမြို့နယ်အရှေ့မြောက်ဘက်တွေမှာဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲတွေငြိမ်သက်သွားတဲ့တီဘောတောင်ဘက်ချမ်းဒေသတွေမှာတော့စစ်ရှောင်းတွေနေရပြောင်းလာတာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်မတော်ကတစ်ဖက်သက်ပြစ်ခတ်ရစဲထားချိန်မှာ TNLA တအံပလောင်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပါဝင်တဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။လက်ရှိတိုက်ပွဲတွေဟာနမ်တူမြို့နယ်အတွင်းမှာဖြစ်ပွားနေကြောင်းဒေသခံတအူကအခုလိုပြောပါတယ
်။နမ်တူမြို့နယ်မှာဖြစ်နေတာခင်ဗျာ။လက်ရက်ရှိပြီခင်ဗျာ။ခုမှန်ဆန်ကြည့်ရရင်တောင်ဘက်ကိုရွေ့လာတယ်ပြီးတော့သွားတဲ့လမ်းမှာမန်လီနဲ့တန်တပြေရွာနတ်တဝိုက်မှာဖြစ်နေတာခင်ဗျာဟိုကားလမ်းအထက်ဘက်မှာတမန်နေ့တုန်းကလည်းအဆပြောဖြစ်တာခင်ဗျာဟိုကားလမ်းကြတော့တစ်ခါတလေသွားလို့ရတယ်တစ်ခါတလေသွားလို့မရဘူးဒါပေမဲ့ဟိုဒီနေ့အချိန်လေးကတော့တို့ဖြတ်တော့ဖြတ်လာလို့ရတယ်ဒါပေမဲ့အတန်ကတော့ကြားနေရတယ်လို့ပြောတယ်ခင်ဗျာ
ဒီအပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မန်လီရွာသားတွေဟာတီဘောမြို့ကိုတင်းရှောင်လာကြကြောင်းလဲတီဘောမြို့နေစည်းမချပရာဟိတအဖွဲ့ကကိုမျိုးကပြောပါတယ
်။မန်လီရွာကဒီရပေါ့ကျွန်တော်တို့မန်လီဆိုတာကနမ်တူမန်လီပေါ့နော်။အဲကျွန်တော်တီဘောဒီကွန်ဖန်လိတ်ကျောင်းပေါ့နော်။ကွန်ဖန်လိတ်ကျောင်းမှာအခုသူတို့အဲ့မှာနေရာချပြီးတော့အဲ့မှာပဲခြားတာကပေါ့။လူကြီးကတော့230ယောက်ပေါ့။အိမ်ဆောင်စုတော့အတိအကျမရှိဘူး။အဲဒီကမနေ့ကစပြီးတာပဲတိတ်ကို။ပထမရက်ကတော့သူတို့ကတော့ကြွားရဲအပြင်ပဲအချမ်းမှာပေါ့နော်။အတန်ကြီးကြရတယ်။အမေကတော့ရွာသွင်းမရဘူးဖြစ်လာတာဆိုတော့သူကအဲ့နဲ့ဆိုးရိမ်ပြီးကြတာ။
တီဘောမြို့နယ်ကမန်လီရွာကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေကလူ900လောက်တိရှောင်လာကြောင်းလဲဒေသခံတဦးကအခုလိုပြောပါတယ်
။တို့တော့ဟိုတင်းလင်အဖွဲ့အစည်းတွေတအားများတော့တိုက်ပွဲဖြစ်မှဆိုရင်တက်ဆိတ်နဲ့ပေါ့တရွာလုံးအောက်ကိုဆင်းလာကြဗကန်းရွာတင်ချီဦးရဲ့69ဦးကြီးကကြားမပေါင်း980ခုမြောက်ချင်းကနဗကန်းရဲ့မန်မိုင်ရဲ့ဝင်းငယ်ရဲ့ကျွန်ငယ်ကအရင်ကပေါင်းဆန်နာရေမမိုင်ကစက်ကုန်နေမမိုင်ကဘူးလျာအခုခုငယ်ငယ်ဆောက်ဆန်မန်လီကိုကြီးဘုန်းကြီးကြောင်းပါပဲအဲမနေ့ကတော့ပုံတန်နေပါတော့ကြားတယ
်ဒီဘောမျိုးရဲ့အရှိတောင်ဘက်ကနားမခေါ်ရွာကိုတင်းရှောင်နေတဲ့စစ်ရှောင်တွေကတော့အဲ့ဒီဒေတာမှာတိုက်ပွဲတွေငြိမ်သက်သွားတာကြောင့်နေရပြန်လာတွေရှိနေကြောင်းဒီဘောမျိုးနေစည်းမချပရာဟိတအဖွဲ့ကကိုမျိုးကပြောပါတယ်
အဲနာမကောတော့ပြန်လို့ရပြီလူကြီးအဲမလေးရများသူတို့ပြုလိုက်တဲ့စီးရင်ပေါ့အဲလေးစက်တရားပဲကျန်တာပေါ့နော်နာမကောပြန်ကျန်သူတို့အရင်ဒီနာမကောမှာကလူကြီးအရင်6ကျော်လေ6ကျော်လေအခုကတော့ဟိုလူစက်တရားပဲကျန်နေပြင်ပြီးပုံကြမ်းမှာအရင်290ကျော်လေ
ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကကချင်နဲ့ရှမ်းပြည်နယ်ကစစ်တမ်းဌာနချုပ်နေမီ၅ခုမှာတမ်မရော်ကအပြစ်ရကြောင်ကြေညာခဲ့ပြီးတဲ့နောက်တမ်မရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေရောကြခဲ့ပါတယ်အပြစ်ရကြောင်ကြေညာထားတဲ့နှစ်လတာကာလအတွင်းမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းချင်းချင်းတိုက်ပွဲဖြစ်ပွားတာဟာစုစုပေါင်း23ကြိမ်ရှိကြောင်းလဲတ
င်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ
်။ဘက်ခရှင်များရှင်တမတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလာကြရက်ဆိုင်ထားပြီးရင်းညာရင်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီ။ပြစ်ခတ်ရက်စဲထားတဲ့ကာလအတွင်းမြန်မာအစိုးရတာဝန်ရှိသူတွေတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေကြားတွစ်ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေစေပါပြစ်ခတ်ရက်စဲရေးကြေညာထားပြီးမှတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နက်ကိုင်ပဋိပက္ခတွေရော့ပါရင်ပြည်ရင်းငြိမ်းချမ်းရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကျေးဇူးပါတယ်ရှင
်။ VOA Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။စနေညဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အထက်မှန်ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာ2019ခုနှစ်ကနေ2019ခုနှစ်အတွင်းတရားမဝင်အလုပ်လုပ်ကိုင်နေထိုင်နေသူတွေနဲ့ရာဇဝတ်မှုနဲ့ဆက်နွယ်ဖမ်းဆီးခံရသူပေါင်း2,000ခွဲနီးပါးရှိတဲ့အကြောင်းထိုင်းအလုပ်သမားရေးရာဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။အများစုကမြန်မာနိုင်ငံသားတွေဖြစ်ပြီးနေရပြန်ပို့ခံရသူတွေလည်းအများပြားရှိတဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မှတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေနဲ့ရာဇဝတ်မှုတွေနဲ့မကင်းသူတွေကိုထိုင်းအစိုးရကစစ်စင်ရေးတရက်အနေနဲ့ဖမ်းဆီးစစ်ဆေးမှုတွေဇက်တိုက်လုပ်ဆောင်လာနေခဲ့တာပါပြီးခဲ့တဲ့2019ခုနှစ်ဇူလိုင်လ1ရက်နေ့ကစပြီးဒီနှစ်2019ခုနှစ်လက်ရှိကာလအထိဖမ်းဆီးခံရတဲ့တရားမဝင်နိုင်ငံသား2,000ကျော်ရှိခဲ့ပြီးအများစုကမြန်မာနိုင်ငံသားတွေဖြစ်တဲ့အကြောင်းထိုင်းလူ့သမားဝန်ကြီးဌာနကဖေဖော်ဝါရီလ28ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအလို့သမားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာရှေ့ပြောင်းလူ့သမားရေးဆောင်ရွက်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကအလို့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဟိုဖမ်းဆီးစစ်ဆေးတာကတော့အလုံးမောင်းအဲ့3,000-4,000ကျော်မှာအဲ့ဒီမှာမှခုနကသူတို့ပြန်ပြီးတော့အခုအရေးယူပြီးတော့ပြန်ပို့တဲ့ဟာ9,000ဟိုအဲ့ဒီ9,000မှာမှသူတို့ကံကြီးတွေပေါ့လေအဲ့ဒါနှစ်ဖက်စလုံးပေါ့ဟိုအလုပ်တရားမဝင်နေတိုင်းနဲ့အဲအလုပ်သမားပေါ့နောက်ပြီးတော့တရားမဝင်အဲ့ဒီလက်ခံတဲ့အလုပ်ရှင်ပေါ့လေအဲ့ဒါနေတန်နေရိုက်တန်ရိုက်တာပေါ့အဲ့ဒီရောက်နေရတဲ့ငွေကြေးကခုနပြောတဲ့သူ2,000+လို့ပြောတယ်
2019ခုနှစ်ကစပြီးတရားမဝင်အလုပ်သမားတွေရှင်းလင်းရေးစီမံကိန်းကိုထိုင်းအစိုးရကလုတ်ဆောင်ခဲ့ရမှာ2019ခုနှစ်ကနေ2019ခုနှစ်အထိဖမ်းဆီးအရေးယူခံရသူစုစုပေါင်း 24,386 ယောက်ရှိပြီးနေရပ်ပြန်ပို့ခံရသူတွေပြစ်ဒဏ်ငွေဒဏ်ချခံရသူတွေအများစုကတော့တရားမဝင်ဝင်ရောက်လုပ်ကိုင်မှုတွေကြောင့်ဖြစ်တဲ့အကြောင်းထိုင်းလုပ်သမားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အင်းနီနာချင်းနိုင်ငံတွေကနေထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကိုင်နေသူတွေအများပြားရှိနေပြီးမြန်မာနိုင်ငံကလာတဲ့သူတွေကတော့အများဆုံးဖြစ်တဲ့အကြောင်းဒီထဲမှာနိုင်ငံသားတွေလုပ်ကိုင်ခွင့်မရှိတဲ့အလုပ်တွေမှာဝင်ရောက်လုပ်ကိုင်မှုနဲ့လူဦးရေ902ဦးကိုဖမ်းဆီးရေးယူခဲ့တဲ့အကြောင်းလူကုန်ကူးမှုနဲ့တရားမဝင်ကျွံပြုတ်စေခိုင်းမှုတွေကိုတော့အင်အားသုံးပြီးဒီထက်ပိုမိုစစ်ဆေးပြီးကြီးလေးတဲ့အပြစ်ပေးရေးယူမှုတွေလုံဆောင်သွားမှာဖြစ်တဲ့အကြောင်းထိုင်းအနာပိုင်တွေကဆိုပါတယ် ခုလိုမျိုးဖမ်းဆီးတွေရှိနေပြီမဲ့နေ့စဉ်တရားမဝင်ခိုးဝင်မှုတွေကရှိနေသေးပဲဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်တရားမဝင်အလုတ်သမားတန်တန်းခွဲကနေနှစ်တန်းလောက်ရှိနိုင်တယ်ဆိုပြီးခန့်မှန်းထားတဲ့အတွက်ထိုင်းအစိုးရကစစ်စင်ရေးကိုဆက်လက်တိုးချဲ့ပြီးလှုပ်ဆောင်မဲ့အခြေအနေရှိတယ်လို့လည်းဦးမင်းဦးကဆိုပါတယ
်ဒီမှာသူတို့ပြောတာကတော့အခုလိုလှုပ်ဆောင်နေတဲ့ကြားလှုပ်ဆောင်နေတာတော့မဟုတ်ပါဘူးနော်ဒီနိုင်ငံရေးကိုတရားမဝင်ခိုးဝင်မှုတွေအဲလိုမျိုးတရားမဝင်နဲ့အလုတ်ကိုင်းဒီမှာဝင်ရောက်လုပ်ကိုင်းနေမှုတွေကရှိနေတော့မယ်ရှိနေတာတွေ့နေရတော့မယ်လို့အဲဒီပြောတာပေါ့နော်သူတို့အခုလက်ရှိမှာဆိုလို့ရှိရင်တော့တရားဝင်ကအားလုံးပေါင်းနှစ်တန်းကျော်ရှိမယ်ဒါပေမဲ့သူတို့ခံမှန်းတာအဲ့ဒီတတန်းခွဲလောက်ကတရားမဝင်ဝင်ရောက်နေထိုင်နေလုပ်ကိုင်းနေဆိုပြီးခံမှန်းတာဒါကြောင့်မလို့သူတို့ကအဲ့ဒါဒီကုနာစစ်စင်ရေးကိုလှုပ်တာပေါ့နော
်ထိုင်းဆိုရကတော့ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်နေတဲ့သူတွေရာဇဝတ်မှုနဲ့မကင်းတဲ့သူတွေထိုင်းဗီဇာတုံးအတုလုပ်သူတွေထိုင်းနိုင်ငံတွင်းမှာအစိုးရဌာနဆိုင်ရာရဲ့ဆိုင်ရွက်စာရမ်းတွေကိုအတုလုပ်တဲ့သူတွေကိုစက်တိုက်ဖမ်းဆီးလာခဲ့တာပါဒီထဲမှာမြန်မာနိုင်ငံသားတချို့ဟာပွဲစားတွေလုပ်ပေးတဲ့နိုင်ငံကူးလက်မှတ်တွေပွဲစားတွေလုပ်ပေးတဲ့ထိုင်းဗီဇာတုံးအတုတွေကြောင့်ဖမ်းဆီးခံရပြီးအခုချိန်ထိအကျဉ်းထောင်ထဲမှာပဲနေထိုင်နေရသူတွေလည်းရှိနေတာပါမြန်မာနိုင်ငံမှာအလုတ်ကန်ရှားပါမှုဝင်ငွေထွက်ဝေမများတာမှုတွေကြောင့်အနည်းဆုံးအနီးနားချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတဲကိုနေ့စဉ်လိုလိုမြန်မာနိုင်ငံသားတွေခိုးဝင်မှုတွေကရှိနေပါတယ်။နေဆက်မြင်းတလျှောက်မှာတရားမဝင်နေရာတွေကနေခိုးဝင်ဖို့လွယ်ကူတဲ့အတွက်လဲထိုင်းနိုင်ငံတဲကိုမြန်မာတွေတန်းနဲ့ချီပြီးရောက်ရှိလာနေကြတာလည်းဖြစ်ပါတယ်။နှစ်နိုင်ငံဆိုးရွားတွေကတော့မြန်မာလူသမားတွေသုံးတန်းခွဲလောက်လှုပ်လှုပ်နေကြတယ်လို့ခန့်မှန်းထားပေမဲ့အဆိုးရွားမဟုတ်တဲ့အဖွဲ့အစည်းတွေကတော့ဒီထက်မကရှိနေတယ်လို့လည်းပြောဆိုနေကြပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောင်မှအေးမှသတင်းပေးပို့ထားတာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9နာရီမှထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့အပတ်စဉ်ထုတ်လွှင့်နေကြကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုအစီအစဉ်တွေအစုံမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင
်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်နဲ့ဒုတိယတစ်ချိန်ထိပ်သီးတွေ့ဆုံရမှာအမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေဖယ်ရှားရေးသဘောထားကွဲလွဲမှုတွေကြောင့်သဘောတူညီချက်တစုံတရာမရဘဲဆွေးနွေးပွဲဒီနေ့ပဲဆုံးသက်သွားတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တံခတ်ရေးယူထားတာတွေအားလုံးကိုမြောက်ကိုရီးယားဘက်ကရုတ်သိမ်းဖို့လိုလားနေပေမဲ့အမေရိကန်ဘက်ကလည်းရောမဖြစ်နိုင်တဲ့အကြောင်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဆွေးနွေးပွဲပြီးဒင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။ဒီနေ့ထိပ်သီးဆွေးနွေးပွဲတွေကိုတော့စီစဉ်ထားတဲ့ချိန်ဆဆုံးသက်ခဲ့တယ်လို့နေ့လည်စာစာဖုံးနဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးမဲ့အစီအစဉ်တွေကိုလည်းဖျက်သိမ်းခဲ့ပါတယ်။အမေရိကန်သမ္မတထရန့်ရဲ့စီးပွားရေးနိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရှင်းနေအောင်မက်ကီကိုယ်ကမနေ့ကနိုင်ပေါင်းများစွာထွက်ဆိုခဲ့ပြီးနောက်ဒီကနေ့နောက်တစ်ချိန်လွှတ်တော်ရှိမှထပ်မံထွက်ဆိုရအောင်မှဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့ထက်လွှတ်တော်ထောက်လိုင်းကော်မတီမှထွက်ဆိုသွားခဲ့တယ်လို့ဒီကနေ့အောက်လွှတ်တော်ထောက်လိုင်းကော်မတီမှလည်းတကားပိတ်ကြားနာထွက်ဆိုသွားမှာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ဆွေးနွေးမှုတွေကနေသဘောတူညီချက်ရဖို့မနှိမ့်ဆက်သေးဘူးလို့အမေရိကန်ကုန်သွယ်ဆိုင်ရာထိပ်တန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်။အပြီးသက်သဘောတူညီမှုတွေရရှိဖို့တော်တော်များများလိုနေသေးတယ်လို့ကုန်သွယ်ဆိုင်ရာကိုယ်စားလှယ်ရောဘတ်လစ်တီဇာကလွှတ်တော်ကြားနာပွဲတစ်ခုတွင်မှပြောကြားသွားတာဖြစ်ပါတယ်။တင်းမာမှုတွေကြီးထွားနေတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားဒီကနေ့မှလည်းလက်နက်ကင်ပစ်ခတ်တွေဆက်လက်ဖြစ်ပွားနေပြီးပါကစ္စတန်နိုင်ငံကလေပိုင်နက်ကိုပိတ်လိုက်တဲ့အတွက်ထောင်နဲ့ချီရခီးစဲတွေလည်းတောင့်တင်နေကြပါတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်ထားတဲ့နှစ်နိုင်ငံနဲ့စကြာပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာဒီကနေ့မှလည်းအပြန်အလှန်ပြစ်ခတ်မှုတချို့ဖြစ်ပွားခဲ့ပေမဲ့တိုက်ခိုက်သေးဆုံးမှုတွေနေတော့မကြားသေးပါဘူး။ပါကစ္စတန်မှာကက်ရှမီးယားဒေသထဲဝင်လာတယ်လို့ဆိုတဲ့အိန္ဒိယစစ်လေယာဉ်နှစ်စင်းကိုပြစ်ချခဲ့ပြီးလေယာဉ်မှုတစ်ယောက်ကိုဖမ်းဆီးမိခဲ့တဲ့အကြောင်းကြေညာခဲ့ပြီးတဲ့နောက်မနေ့ကပဲအရက်ဖက်လေကြောင်းပြန်ဆန်းမှုတွေကိုပါကစ္စတန်နိုင်ငံကသူ့ရဲ့လေကြောင်းပိုင်နယ်ထဲမှာပြန်ဆန်းမှုမဖြစ်ဘဲပိတ်လိုက်တာလည်းဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးဂင်းဖြစ်ပါတယ်။အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VOE နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ VOE အစီအစဉ်တွေကိုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.